ားပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်လ16ရက်နေ့တောက်ကြနေညာပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာဝေမာထမရှင်ဒီနေ့ညအစီအစဉ်မှာတရုတ်မြန်မာနယ်စပ်လိုက်စာကိုစစ်ကောင်စီကလေချောင်းကနေပြစ်လို့တရုတ်ကတံပြန်သတိပေးပြစ်ခတ်တဲ့သတင်းနဲ့အတူမြန်မာငွေကျပ်တံမိုးကျဆင်းလို့တရုတ်ရွံလဲသုံးနေရတဲ့နယ်စပ်ကဒေသခံတွေအခက်တွေ့နေတဲ့အကြောင်းသတင်းဆောင်မတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်တိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေရဲ့ထိန်းချုပ်နယ်မြေတွေမှာအခုအညီပေးနိုင်ရေး NUG ယာယီတမရဒူဝါလက်ရှိလာနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်မင်ကန်တွန်ဆူလီဗန်တို့ဩဂတ်လ15ရက်နေ့ကအွန်လိုင်းကနေတက်ဆင့်တွေ့ဆုံခဲ့တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကပြောပါရယ်ဒီတွေ့ဆုံမှုမှာအမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတာဝန်ရှိသူတွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေလည်းပါဝင်ပါရယ်ဒီတွေ့ဆုံပွဲမှာလူကိုသိစေတာမျိုးမဟုတ်တဲ့အရာတွေကိုထိထိရောက်ရောက်ပံ့ပိုးပေးနိုင်မဲ့ကိစ္စတွေကိုထည့်သွင်းဆွေးနွေးခဲ့ပါတယ်။တော်လည်ရင်အင်အားစုတွေရဲ့ထိန်းချုပ်နယ်မြေတွေမှာပြည်သူဝန်ဆောင်မှုပေးရေးနဲ့ဒေသနာရအုပ်ချုပ်ရေးဖော်ဆောင်ရမှာအမေရိကန်အစိုးရကဓာတ်ရိုက်အကူအညီပေးနိုင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်ရှင်။တရုတ်မြန်မာနယ်စပ်အနီးကချင်ပြည်နယ်လိုက်စာမျိုးကကချင်လွတ်မြောက်ရေးတပ်မတော် KIA ဌာနချုပ်ကိုဩဂတ်လ15ရက်နေ့မနေ့ညကစစ်ကောင်စီကလေချောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်တရုတ်ကတံပြန်တတိပေးပစ်ခတ်ခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။ဖားကတ်မြို့ကစစ်ကောင်စီတပ်စခန်းနှစ်ခုကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကဩဂတ်လ15ရက်မနေ့ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီကလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာပါ။KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတရုတ်ဘက်ကတတိပေးပစ်ခတ်မှု10ကြိမ်ထပ်မံလုပ်ခဲ့တယ်လို့ RFA ကိုပြောပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘယ်နေရာတွေထိခိုက်ပျက်စီးခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်။တန်မျိုးသားလူမျိုးရေးတက်မတော် TNN တွေသိမ်းပိုက်ထားတဲ့နောင်ချိုမြို့ပေါ်ကယာယီစည်းကိုဩဂတ်လ15ရက်နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပေါင်900ဘုံကျဲချခဲ့တာဖြစ်ပြီးမပေါက်ကွဲလို့လူထိခိုက်မှုမရှိဘူးလို့ပြောကြပါတယ်။ဘုံကျဲချခံရပြီးနောက်ယာယီစည်းကိုခတ်တပိတ်ထားလိုက်ရပါတယ်ရှင်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနေဘန်ကောက်ကိုသွားမဲ့ရထားပေါ်မှာမြန်မာအလုသမား35ယောက်အဖမ်းခံရတယ်လို့ထိုင်းသတင်းတွေကဖော်ပြပါတယ်အမျိုးသား15ယောက်အမျိုးသမီး18ယောက်နဲ့အသက်မပြည့်သေးတဲ့ကလေး3ယောက်ပါဝင်ပါတယ်သူတို့ကိုစစ်ဆေးဖို့ရဲစခန်းကိုခေါ်သွားတယ်လို့ Time PBS သတင်းမှာမနေ့ကဖော်ပြပါတယ်ဇွန်လ5ရက်နေ့ကနေဩဂတ်လ10ရက်နေ့အထိ2လအတွင်းအထောက်အထားမဲ့မြန်မာအလုသမားသက်သိန်းကျော်စစ်ဆေးခံရပြီးအဲ့ဒီတဲက924ယောက်အရေးယူခံထားရတယ်လို့ထိုင်းအလုသမားဝန်ကြီးဌာနကဩဂတ်လ3ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နာဝတ်ထရာရဲ့သမီးပေထုံတန်ရှင်နာဝတ်ထရာကိုထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဒီနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်လိုက်ပါတယ်ထိုင်းဝန်ကြီးချုပ်သစ်ရွေးချယ်ပွဲကိုဩဂတ်လ16ရက်ဒီနေ့မနက်ကထိုင်းလွှတ်တော်မှာလှုပ်ခဲ့ပြီးတော့ပေထုံတန်ရှင်နာဝတ်ထရာကထောက်ခံမဲ319မဲကန့်ကွက်မဲ145မဲချားနေ28မဲနဲ့အနိုင်ရခဲ့ပါတယ်။သူဟာဖွေတိုင်းပါတီကောင်းဆောင်ဖြစ်ပြီးတော့ဒုတိယမြောက်အမျိုးသမီးဝင်ကြီးချုပ်ဖြစ်လာမှာပါ။ထိုင်းဝင်ကြီးချုပ်စထရတာထဝီစင်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့ဗုဒ္ဓဟူးနေ့ကတရားရုံးကဆုံးဖြတ်လိုက်ပြီးတဲ့နောက်ယာဒူးကနေဖယ်ရှားခံခဲ့ရပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။မြန်မာငွေတန်ဖိုးဇက်တိုက်ကျနေတာကြောင့်ယွမ်ငွေနဲ့ကျပ်ငွေလဲလဲသုံးရတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်ကစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံတွေဟာကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပိုခံစားလာရပြီးစာဝတ်နေရေးအခက်အခဲပိုဖြစ်လာပါတယ်။မဲ့ရင်မျိုးသူတင်ပြထားပါတယ်ရှင်။
ကျွမ်းဝေရောကျွမ်းဝေပါနှစ်မျိုးလုံးအသုံးပြုနေတဲ့ကချင်ပြည်နယ်အတွင်းတရုတ်ကျွမ်းဝေပါနှစ်မျိုးလုံးအသုံးပြုနေတဲ့ကချင်ပြည်နယ်အတွင်းတရုတ်မြန်မာနယ်စပ်တစ်ချောက်ကစစ်ဘေးဒုက္ခသည်တွေဒေသခံတွေအခက်အခဲပေါ်ကြုံနေကြရတယ်လို့ဒေသခံတွေကပြောပါရတယ်။၂၀၂၁ခုနှစ်စစ်တပ်အာဏာသိမ်းခါစားကမြန်မာကျွမ်းဝေတသိန်းရံပိုးဟာတရုတ်ကျွမ်းဝေ၃၀၀နဲ့ညီမျှခဲ့ပေမဲ့ဒ ဒီမှာကနေကျုံဝင်ဘူးလို့ရှိရင်ကဒီနေ့တက်ပြရတယ်လည်းတော့တောင်းမှဆိုဆက်တဲ့ကြပါတယ်
ကုန်စည်နှုန်းတွေကတော့တစ်ချေချက်ဆွေကကိုကတောင်းတစ်ခါလေးတောင်းအမျိုးတက်ပြတတ်တယ်အဒီကတော့ကုန်စည်နှုန်းတွေကပုံစည်နှုန်းတွေပိုတက်လာတာပေါ့နော်ဒီဒေတာမှာတရုတ်နိုင်ငံဘက်ကအခြေခံစားတောက်ကုန်တွေနဲ့ပဲအဓိကရက်တည်နေကြရတာဖြစ်လို့အခက်ခဲပိုကြုံရတယ်လို့ပြောပါတယ်အခုလို့ကြံ့ဝေတန်ဖိုးထိုးကြနေတာဟာလုံခဲ့တဲ့6လလောက်ကနေစလို့တဖြည်းဖြည်းကြုံလာရတာဖြစ်ပြီးတော့လက်ရှိမှာတော့အဆိ
တက်ကိုအသက်ပဲပဲရှိနေတယ်အခြားအဖက်ကိုမပေါ်ဘူးဖြစ်နေတယ်သူကလွန်ခဲ့တဲ့ကတတိယမှာအလွန်ဆုံးတက်ပြီဆိုရင်ပြုံငွေ180 190တော့ရတယ်ဒီနေ့ကတော့အဝါဆန်ချင်တဲ့တက်ပေါ်တော့တတိယမှာအခုဆိုတရားကြော်ပေးရတဲ့အခြေအခြေအနေအများကိုဆိုးရနေတယ်ဆက်တဲ့တပ်ဖို့လာတာပဲရှိနေတယ်
အခုလိုကြံ့ွေတံပိုးထိုးကြမှုတံကိုစိပေးဒုက္ခတဲ့ရီပို့ကြုံနေရတယ်လို့လိုင်စာမျိုးအနီးဖုံလွှမ်းရန်စိပေးဒုက္ခတဲ့စခန်းမှာခိုးလုံနေတဲ့ဒုက္ခတဲ့တယောက်က RFA ကိုပြောပါဗျ။
အဘိုးအခြေတွေကအဆဆအရာရာတရုတ်ဘက်ကန်းကပဲအားကိုးနေရတာဆိုတော့ဒီမြေဆက်တစ်ချောင်းမှာတော့တော်တော်ကိုဆိုးနေတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့အစိပေးဒုက္ခတဲ့တယောက်အနေနဲ့ကတော့နေဖို့စားဖို့အသက်သက်အရာရာအဆင်မပြေဒုက္ခဆင်းရဲနဲ့ကြုံတွေ့နေရတဲ့အခြေအနေအဲစစ်ဖြစ်နေတော့နေရာတွေလဲလုံခြုံမှုမရှိအလို့အကင်ရှာရဖွေရတာလဲခက်ခဲမိုးရတီလဲဖြစ်တော့တော်တော်ကိုခက်ခဲနေတဲ့အနေအထားတစ်ခုမှရောက်နေတာပေါ့
ကချင်ပြည်နယ်မှာ KIO ထိန်းချုပ်ရာမိုင်းကြားရံနဲ့လိုင်စာမြို့အပါအဝင်စစ်ကောင်စီထိန်းချုပ်နေမြေတွေဖြစ်တဲ့လွယ်ကျဲကံပိုင်တီနဲ့ပန်ဝါမြို့နယ်ဖီဖော်ဒေသတွေမှာတရုတ်ရွံငွေကိုအဓိကတုံးဆွဲကြတာဖြစ်ပါတယ်စစ်ကောင်စီရဲ့ဗဟိုဘဏ်ကတော့ငွေကြေးဖောင်းပွားမှုနှုန်းကိုရော့ကျစေဖို့အတွက်လာမယ့်စက်တင်ဘာလ17ရက်နေ့ကစလို့ဘဏ်အတိုးနှုန်းတွေကိုတိုးမြှင့်ပေးသွားမယ်လို့ဩဂုတ်လ14ရက်နေ့ကထုတ်ပြန်ကြေညာထားပါတယ်ရှင
်။ RFA ကိုကြည့်ရှုနေရတာပါရှင်။ထိုင်းနိုင်ငံကရနောင်းအကျဉ်းထောင်မှာပြည်တံကြခံပြီးလွတ်ရဆိတ်လို့နေရပြန်သွားသူတွေကိုကော်တောင်းမြို့ဘက်မှာစစ်ကောင်စီကစစ်မှုထမ်းမှုပြန်ဖမ်းနေပါတယ်။အဖမ်းခံရသူတချို့ကိုဘတ်6000ကျော်နဲ့ပြန်ရွေးရတာတွေလည်းရှိနေပါတယ်။အပြည့်အစုံကိုမတ်သက်စင်လှိုင်ပြောပြထားပါတယ်ရှင
်။ထိုင်းနိုင်ငံကရနောင်းချင်းထောင်မှာပြည်တံကြခံပြီးနောက်နေရပြန်သွားတဲ့သူတွေကိုမြန်မာနိုင်ငံဘက်အရောက်ကော့တောင်းစိတ်ကမ်းမှာစစ်ကောင်စီကစစ်မှုထမ်းမှုအတွက်ဖမ်းဆီးပြီးတက်ထဲပို့ဆောင်နေတယ်လို့မိသားစုဝင်တွေနဲ့မြို့ကန်တွေကပြောကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့မှာပို့တဲ့150ကျော်တဲက23ယောက်နဲ့ဩဂုတ်လ9ရက်နေ့မှာပို့တဲ့120ကျော်တဲက48ယောက်ကိုစစ်ကောင်စီတရဲနဲ့လူဝင်မှုကြီးကြပ်ရေးဌာနအဖွဲ့တွေပူးပေါင်းပြီးလာရောက်ဖမ်းဆီးခဲ့တာလို့မြို့ကန်တွေကဆိုပါတယ်။ဖမ်းဆီးခံရသူတွေထဲမှာကော့တောင်းမြို့ကန်တွေလည်းပါတယ်လို့ဒေသခံတယောက်ကပြောပါတယ
်။ဘူရန်ကအစရည်တဲ့ဖြင့်အဲ့ဒါမျိုးမြန်မာပြည်အထက်ပိုင်းကလူအများစုပါတယ်ပြီးတော့ကြတော့ဟိုကျန်တဲ့ငွေမလိုက်နိုင်တဲ့လူတွေမှာဆိုလို့ရင်ကော့တောင်းဒေသအတွင်းကအဲဒေသခံတွေလည်းပါတယ်။ကျန်တဲ့လူတွေကဘယ်လိုကျန်နေကြလဲဆိုတော့ကြတော့ဒေသခံလာရွေးတဲ့လူတွေအဲ့လိုလူမျိုးတွေကိုလွတ်လိုက်တယ်
။ဖမ်းခံရတဲ့သူတွေဟာအမျိုးသားတွေပဲဖြစ်ပြီးအသက်20ကျော်အရွယ်တွေဖြစ်တယ်လို့ဆိုပါတယ်။ဖမ်းခေါ်ချိန်မှာငွေကြေးပေးနိုင်တဲ့လူတွေလွတ်တယ်လို့ဖမ်းသွားပြီးတဲ့နောက်မိသားစုကနေပွဲစားကိုငွေပေးပြီးတော့ပြန်ရွေးခိုင်းရင်လည်းလွတ်တယ်လို့ကိုတွေ့ကြုံရတဲ့မိသားစုဝင်တွေက RFA ကိုပြောပါတယ်။ထိုင်းမှာအထောက်ထားမဲ့နေထိုင်တဲ့အတွက်အဖမ်းခံရတဲ့အသက်24နှစ်အရွယ်အလုပ်သမားတစ်ယောက်လူရဲစေလို့ကော့တောင်းကိုပြန်ပို့တဲ့အချိန်ဩဂုတ်လ9ရက်နေ့ကအဖမ်းခံလဲရပြီးဘတ်6000ကျော်နဲ့ပြန်ရွေးလဲရတယ်လို့အဖမ်းခံရသူရဲ့ရောက်ခမကRFA ကိုပြောပါတယ်
လာမင်းတို့တက်တက်တက်သူကအကောင်းဖို့တခါတည်းမှဟိုနွားတွေတည်နေလို့ပဲမောင်းတည်ပြီးတော့မောင်းချသွားတာတက်ထဲရောက်သွားမှသာသူတို့တက်ထဲရောက်တယ်ဆိုတော့ပြီးကသူတို့ဘယ်နေရာပူမှန်းအောင်သူတို့ပြီးကမပွားဖို့တော့ပွားသွားတာပေါ့သိဖို့တော့အဆန်နဲ့မရှိပါဘူးမရှိမှမညီမကိုဆွဲခိုင်းတာ၆လောက်ကျော်ကျော်တော့ပုံသွားတယ်ပေါ့နော်သူယူလိုက်တာ
အဲ့ဒီလူတွေကိုကော့တောင်းမြို့ခြေဆိုင်ချီလင်တန်ရင်ခလာရ262ကိုခေါ်သွားပေမဲ့နောက်ဆက်တွဲဘယ်ကိုပို့တယ်ဆိုတာတော့မသိရဘူးလို့ဆိုပါတယ်။ရနောင်းထောင်ကနေလူရဲ့ဆေးလို့ပြန်ပို့ခံရမယ့်သူတွေရဲ့မိသားစုဝင်တွေကစိုးရင်တကြီးဆက်သွဲပြီးအကူအညီတောင်းတာတွေလည်းရှိနေတယ်လို့ရနောင်းခြေဆိုင်မိတ္တတာရလူမှုကူညီရေးအသင်းကတာဝန်ရှိသူကိုသားကျော်ကပြောပါတယ်။ဒီ
တော့ကျွန်တော်အမခံပြီးသူတို့လေးကိုဘေးအန္တရာယ်ကင်းအောင်လုပ်ပြလို့ရတယ်။ကျွန်တော်တို့ကိုယ်တိုင်လိုက်ပြီးလာပြီးပြပို့ပေးတဲ့မိသားစုနဲ့တည်းပြန်အလုံးရတယ်။အခုချိန်မှာတော့ကျွန်တော်တို့လည်းအဲ့လိုလောက်ပိုက်ခွင့်မရှိဘူး။အခုချိန်မှာဒီကဌာနဆိုင်ရာနဲ့ဟိုဘေးဌာနဆိုင်ရာပေါင်းပြီးနဲ့ဟိုဘေးရောက်သူတို့တော့အမခန့်ချင်းမရှိဘူးလေ
။ထိုင်းနိုင်ငံရနောင်းခရိုင်လူမှုကြီးကြပ်ရေးဌာနထိန်းသိမ်းရေးစခန်းမှာပြစ်ဒဏ်ကြခံနေတဲ့မြန်မာနိုင်ငံသားတွေကိုလာတိုင်းအတုံးလိုက်ခွဲပြီးတော့ကော့တောင်းမြို့ကိုပြန်လည်ပို့ဆောင်ပေးတာဖြစ်ပြီးပြီးခဲ့တဲ့ဇွန်လမှာတော့355ရောက်ပို့ခဲ့တယ်လို့အလို့သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။ဗမာရေးရနဲ့ပဋိပက္ခလေးလာဆောင်ကြည့်ရေးအဖွဲ့BACS ရဲ့မေလထုတ်အစီအစဉ်ခန်းစာမှာတော့ပထမအကြိမ်နဲ့ဒုတိယအကြိမ်စစ်မှုထမ်းတင်တဲ့မှာနိုင်ငံတော်ဝန်ကလူငယ်9000နီးပါးစုဆောင်းခံခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင်
။အခုနောက်ဆုံးအနေနဲ့လက်ကင်ဖုန်းတွေကနေသတင်းကြည့်ရှုသူတွေများလာတဲ့နောက်နှစ်ပေါင်း30ကြာသတင်းစာချနဲ့ရောင်းပြီးတော့ရက်တည်နေတဲ့သူတယောက်ရဲ့ဘဝအပြောင်းလဲတွေအကြောင်းမခင်ခင်ဤတင်ပြထားပါတယ်ရှင
်။ဘဝဆိုတာကြာနေလေ70လဲကြာနေသတင်းစာဘောလုံးအရာရောင်းလာ။ဟုတ်ခစ်ပြက်ထရသူတို့လည်းနားပါပြီ။အမေကြီးလည်းအုပ်ပြောက်သွားပြီ။မဖြစ်မနေလေးထွက်စားနေတာ။ဥမာ3000ရ4000ရလေးကိုရှာစားနေပေါ့
။သတင်းစာနဲ့ဂျာနယ်အယောင်လောကမှာဒေါ်မြင့်လို့လူသိများတဲ့အသက်82နှစ်အရွယ်ဒေါ်လာမြင့်ဟာနေ့စဉ်စားတောက်စရိတ်ငွေ1000ရဖို့မလွယ်တော့တာကြောင့်ဝန်ရေးဖြစ်ရှင်းဖို့ခက်ခဲနေပါတယ်။ရန်ကုန်တိုင်းတာကေတာမြို့နယ်အမှတ်9ဈေးရှိကလေးဘီလောက်ကျဲတဲ့ယာယီတဲမှာသတင်းစာနဲ့ဂျာနယ်ရောင်းနေတာအခုဆိုရင်နှစ်ပေါင်း30ရှိပါပြီ။အရင်ကာလတွေတုန်းကလဲပတ်နေတဲ့သတင်းစာနဲ့ဂျာနယ်တိုက်တွေများသလိုနေ့စဉ်ထုတ်သတင်းစာတစ်စောင်ကိုအဆောင်ရည်တရာကျော်အထိရောင်းရလို့ဒေါ်လာမြင့်အတွက်အမျက်ထွက်ဝက်ကျော်ကျန်ပါတယ်
။ဈေးတွေကများတဲ့ခါကျတော့တိတ်မဝဲကြဘူးပေါ့တိုင်းအဆောင်50 60 20ပဲရှိတယ်။အဆောင်ရည်ကစံတော်ချိန်ဆက်ဖြစ်တဲ့250 300တော့အဆောင်ရည် 150 လောက်ကုန်နေ။အခု1900ဆိုတော့အဆောင်ရည် 20 ပဲကုန်နေ
အသက်82နှစ်ရွယ်ဦးထွန်းဝေရတော့ဒေါ်လာမြင့်စီမှာနေ့စဉ်သတင်းစာတွေဝယ်ယူဖတ်ရှုလေးရှိသူပါအခုတော့သတင်းစာတွေဈေးတက်လာသလိုသတင်းတွေလည်းနည်းလာလို့ဦးထွန်းဝေလည်းအရင်လိုမဝယ်ဖြစ်တော့ပါဘူ
းဈေး900လေးပထမ200-300လောက်ကနေ20လောက်ကျသွားတယ်သူ့ကိုသတင်းထူလို့ဟုတ်တယ်ဟုတ်တယ်တဲ့ရင်ကျူတို့တဲ့ရင်ကြီးတဲ့ရင်နေပြန်ပါတော့ဒီနဲ့ဖတ်ရှင်သိကဟောပြန
်ဒေါ်လာမြင့်ဟာသတင်းစာဂျာနယ်ရောင်းရင်းအမျက်ရဖို့ရုန်းကန်နေတဲ့ဂျာကအရင်နောက်မရှိတော့တာကြောင့်ငွေကျပ်70ဝန်းကျင်ကိုနေရိုးနဲ့ချင်းငါပြီးရောင်းချနေတာပါအကျွေးတွေကြေးဖို့စူးစားနေရင်လည်းပဲအမျက်မရတဲ့နေတွေကိုလည်းဒေါ်လာမြင့်ကြုံနေရဆဲပါမြန်မာနိုင်ငံမှာသတင်းတွေလွတ်လပ်စွာရေးသားထုတ်ဖော်ခွင့်မရှိတော့သလိုပြည်သူတွေရဲ့သတင်းတိပိုင်ခွင့်တွေပါထိမ့်ချုပ်ခံလာရတာကြောင့်ပြည်ရင်းကသတင်းစာနဲ့ဂျာနယ်တွေကိုလူတွေစိတ်ဝင်စားမှုကျသွားတာလို့လုံခြုံရေးအရအမည်မဖော်လိုတဲ့သတင်းတောက်တူဦးကပြောပါတယ
်စစ်တပ်ကအုပ်စိုးတဲ့အချိန်တိုင်းသူတို့ကအမြဲတမ်းဒီမီဒီယာတွေရဲ့လွတ်လပ်ခွင့်တွေသတင်းရယူပိုင်ခွင့်တွေအကုန်လုံးကိုထိမ့်ချုပ်တယ်အဲ့လိုထိမ့်ချုပ်လိုက်တာနဲ့တပြိုင်နက်ပြည်သူတွေရဲ့သတင်းရရှိပိုင်ခွင့်ကလည်းကျသွားတယ်သတင်းစာတွေဂျာနယ်တွေဆိုအဲ့ဒါတွေကိုသူတို့စိတ်မဝင်စားတော့ဘူးပေါ့န
ော်ရန်ကုန်မြို့မှာရှင်ကတော့သတင်းစာနဲ့ဂျာနယ်ရောင်းသူတွေရက်ွက်တိုင်းလုံးလုံးမရှိပေမဲ့အခုတော့မရှိသလောက်နည်းလာပါတယ်သတင်းစာဂျာနယ်ဝက်ဖက်သူနည်းလာတာနဲ့စားဆောင်ဈေးတွေတက်လာတာကြောင့်ဝက်ဖက်သူနည်းလာတဲ့အတွက်တဖြည်းဖြည်းနဲ့အယောင်ရနာသွားကြတာလို့သတင်းစာရောင်းချသူတွေကပြောကြပါတယ်
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်နေပေါင်းကင်းဝေးပါစေရှင်
Radio Free Asia.